ဆိုအကြောင်းလေးဖွင့်တော့မယ်တနှစ်ကလည်းကိုဘေးနဲ့နောက်တစ်နှစ်ကလည်းကိုစစ်ဒီနှစ်ကဘလို့လဲဘိုးဘေးတွေခက်ပဲကောင်းတယ်ဘာလို့အကြောင်းတွေတက်နေမလဲသေစာရှင်စာဖတ်တိုင်ရင်တော်ပြီပေါ့နွားအကြောင်းပြိုးနှုတ်လဲဝင်လို့ပေါ့အဲတုန်းကတော့ထားစရာအကြောင်းလည်းမရှိရှင်းလဲအဝေးကြီးကိုခက်တွေပြောင်းလာတော့လဲလို့တော့ပညာတက်လို့တဲ့လေကပိုဖြစ်ထုံးပြီးစပားစည်းကောင်းရတယ်ဆိုတဲ့အယူဆတွေပြောင်းလာတယ်ဒီလိုနဲ့သားသမီးတွေကိုမြို့ပို့ပြီးကြောင်းတက်စေတာကိုကိထိပါပဲအင်္ဂလိပ်ခေတ်နှောင်းပိုင်းတုန်းကတော့ကျွန်ပညာရေးလိုမရှိဆိုပြီးဆန္ဒတွေပြကြတော်လန်ကြလှုပ်ကြတယ်အင်္ဂလိပ်ထွက်သွားတော့လေအင်္ဂလိပ်ခေတ်ပညာရေးကိုပြန်တန်းထားကြပြန်ရောဒီလိုနဲ့88နောက်ပိုင်းရောက်တော့အင်္ဂလိပ်ခေတ်ပညာရေးတော့မဟုတ်တော့ဘူးဆိုရှယ်လစ်ခေတ်ပညာရေးကိုတော့ပြန်လွမ်းတဲ့လူတွေရှိလာတယ်ဆိုရှယ်လစ်ခေတ်ကလည်းအဲ့ပညာရေးကိုကျွန်ပညာရေးဆိုပြီးပြောတဲ့သူတွေရှိတာပဲဒါပေမဲ့ခေတ်ပြောင်းသွားတာနဲ့အရင်ခေတ်ကဆိုဘလို့တင်ကြတာအရင်ခေတ်ကလူတွေဘလို့တော်တာဆိုပြီးတန်းထားကြပြန်ရောတကယ်တော့ခေတ်ဆက်ဆံမှာပညာရေးကကျွန်ပညာရေးလို့သမုတ်ခံခဲ့ရတာပါပဲဆိုပြီးတော့ခေကဆိုလဲဘာထုလဲတုံးနှစ်မှာရက်30ကြောင်းတက်ရုံနဲ့ဘွဲရတာလေဘာတက်လဲမင်းကိုဘာဘွဲရလဲဆိုတာတော့မနေ့ပြန်စဉ်းစားနေရတာအခါတည်းဆိုကိုရတဲ့ဘွဲနာမည်တော့အင်္ဂလိပ်လိုစလုံးပေါင်းမေ့နေတတ်သေးတယ်ဒါပေမဲ့အလုပ်တွေလုပ်တဲ့အခါမှာတော့ဘွဲရမှာဇရန်အောင်မှာဆိုပြီးဖြစ်လာပြန်ရောရတဲ့ဘွဲရလဲဘာမှအသုံးမဝင်ဘူးဆိုပေမဲ့မင်္ဂလာဆောင်တဲ့အခါမှာတော့အမိရှိတာပေါ့အမေဒီကောင်လေးကဘွဲရပညာမတတ်လေးပါလားဆိုပြီးနှစ်ဖက်မိဘကြောင့်မျက်နှာမငယ်ပြန်မှုပေါ့တကယ်တော့ကြောင်းတက်တယ်တက်သူတက်တယ်ဆိုတာစာသင်ယုံတစ်ခုတည်းမဟုတ်ပါဘူးသင်ခဲ့တဲ့စာတွေကလည်းလက်တွေ့ဘဝမှာအသုံးချလို့ရတာနည်းပါတယ်တကယ်တမ်းအသုံးချလို့ရတာကပေါင်းသင်းဆက်ဆံရင်းနဲ့ကြုံတွေ့ရတဲ့ခက်ခဲတွေကိုဘလို့ကြော်ဖြတ်ခက်လဲဆိုတဲ့အတွေ့အကြုံတွေပါပဲအဲဒါကြောင်းတက်မယ်ဆိုရင်ကိုယ်နဲ့လိုက်ဖက်တဲ့ပတ်ဝန်းကျင်တစ်ခုရမယ်အပေါင်းအသင်းရှိမယ်လှုပ်ရှားမှုတွေရှိမယ်ပျော်ရွှင်မှုတွေဝမ်းနည်းမှုတွေကိုလက်တွေ့ခံစားရမယ်ဒါပေမဲ့ပေါ့လေခေတ်ဆိုတာကလည်းသိတဲ့အတိုင်းအခုဆိုနိုင်ငံရေးကကမောက်ကမစစ်ပွဲတွေကလည်းလက်တကမ်းမှာကြောင်းတွေဘေးမှာတော့တိုက်ပွဲတွေဖြစ်တဲ့ဘုံတွေကွဲတယ်တကယ်ကတိုင်းပြည်အေဂျင်စီကလေးတွေလုံခြုံမှုရှိတဲ့အချိန်မှာအကြောင်းတွေဖွင့်တင်တာမဟုတ်လားဒါပေမဲ့စေနာရှင်တွေကကလေးတွေကိုအတွေ့အကြုံတွေရင်ကျက်ပြီးကြောင်းတက်တဲ့နေတိုင်းရင်ခုန်စိတ်လှုပ်ရှားမှုတွေပေးခြင်းလို့ဖြစ်မယ်အခုကကလေးတွေတော့ဘလို့အတွေ့အကြုံလည်းမသိပါဘူးဆိုပြီးတော့ငငယ်တုန်းကတော့ကြောင်းကိုမတက်ချင်ပါဘူးရေကြီးလို့ကြောင်းပိရင်တော်တော်ပြောတယ်အမြဲလဲကြောင်းပြေးတယ်ဆိုပြီးတော့ဒါဒီခေတ်မှာကြောင်းသားဖြစ်ရင်တော်တော်ပြောမှာပါကြောင်းမတက်ရတာလည်းနှစ်နှစ်ရှိပြီကြောင်းဆက်မတက်ဖို့လဲဝိုင်းတားကြတယ်ဘလောက်တော့ပြောဖို့ကောင်းလဲမိဘတွေကတော့ဘယ်ပြောမလဲကိုသားသမီးကိုပညာတက်ဖြစ်စေချင်တာတည်းအိမ်မှာတနေကိုမထားချင်တာမကောင်းအောင်ကြောင်းဖို့ဆိုတဲ့အိမ်မှာထားရင်ရှုပ်တော့ဘူးကြောင်းဖို့ထားလိုက်တော့တရက်ကို6နာရီလောက်အေးဆေးဖြစ်တာပေါ့နှုံးမို့ဆိုကလေးထိန်ရတာမြောက်ထိန်ရတာထက်တော့ခက်သေးတယ်အခုဆိုအစိုးရကြောင်းမထားရေးလှုပ်ရှားသူတွေအတန်းကလည်းကြဲကြဲလောင်လောင်ပါပဲဘာလို့ကြောင်းထားမလဲပညာတက်တာမှမဟုတ်တာအတန်းလိုချင်တာလားအွန်လိုင်းကတက်ပါလားဟိုကဖွင့်တဲ့ကြောင်းတက်ပါလားဒီကဖွင့်တဲ့ကြောင်းတက်ပါလားကိုဟာကိုအိမ်မှာတင်ဖို့တဲ့တော်တော်ရက်ဆက်တဲ့လူတွေပါကလေးကိုအိမ်မှာမထားကြင်လို့ကြောင်းပို့ပါရဲဆိုမှအိမ်မှာစာသင်ဖို့တော့လုပ်ပေးရအောင်ပဲတဲ့။အွန်လိုင်းကအတန်းတွေကိုလည်းအလုပ်ရှုပ်ခံပြီးလိုက်ရှာရအောင်ပဲ။ကလေးတယောက်နဲ့တော့အိမ်မှာတော်တော်အလုပ်ရှုပ်တဲ့ဆိုပြီးကလေးအများကြီးမွေးထားတဲ့မိဘတွေကိုသနာမိပါတယ်။ကြောင်းအပ်ပြီးကြောင်းထားလိုက်ရင်ပြီးနေတဲ့ကိစ္စကိုဘာကိစ္စအလုပ်ရှုပ်အောင်လုပ်ကြလဲတော့မသိပါဘူး။ပြောတဲ့လူတွေကြည်ပြန်တော့လည်းကလေးမရှိတဲ့လူတွေခံများများကလေးရှိတဲ့လူတွေကြည်ပြန်တော့လည်းသူတို့ကလေးကိုအင်္ဂလိပ်ကြောင်းထားတယ်နိုင်ငံခြားကြောင်းထားတယ်ဒါမှမဟုတ်ကိုယ်တိုင်ကနိုင်ငံခြားရောက်နေငါတို့ကလေးတော့ပညာတက်စီရမယ်နင်တို့ကလေးတော့အစိုးရကြောင်းမတက်နဲ့စာမတင်နဲ့ပေါ့ဒါလည်းကောင်းပါလေလူတိုင်းပညာတက်နေလို့ဘယ်ဖြစ်မလဲလူတိုင်းပညာတက်ရင်ကိုယ့်ဟာကိုယ်ဘွဲရပညာတက်ဆိုပြီးဆရာကြီးလှုပ်ရှင်တဲ့လူကခံများများရဲ့ပြီးတော့စာတက်နေရင်ဟိုစာဖက်ဒီစာဖက်နဲ့ဂလန်ကဆန်ကလှုပ်ရှင်ကြသေးတယ်ခေဆက်ဆက်တော်လိုင်းကြီးကိုဥဆောင်ခဲ့သူတွေကြီးလိုက်ရင်လည်းစာတက်ပညာတက်တွေကြီးပဲဒါကြောင့်ကမ္ဘောဒီးယားမှာပို့ဖို့ဟာပညာတက်တွေကိုတက်ခဲ့ပြီးတော့စာအုပ်တွေကိုမိရှို့ခဲ့တာနေမယ်သူ့ကိုပြန်မလှမ်းနိုင်အောင်ပေါ့အခုလိုကြောင်းမတက်ရစာမတင်ရတော့ဆရာကြီးတွေလည်းတော်နေသွားမှာပဲဒါပေမဲ့တနိုင်ငံလုံးပညာမတက်တာတော့မဟုတ်ပါဘူးအခုနိုင်ငံသားကြောင်းတက်နေတဲ့ကလေးတွေရှိတာပဲသူတို့တွေပညာတက်တွေဖြစ်လာကြမှာနိုင်ငံကိုသူတို့ဥဆောင်မို့တော်လန်ရေးကြီးအောင်မြင်သွားရင်လည်းနိုင်ငံသားရောက်နေတဲ့ပညာတက်ကလေးတွေကပြန်လာကျင်လာကြမှာပဲသူတို့တွေပူပေါင်းပြီးဥဆောင်လို့ရတာပညာတက်လူနည်းစုဆိုတော့ထိမ့်ချုပ်ရလဲလွယ်တာပေါ့အစိုးရကြောင်းကလွဲပြီးအခြားကြောင်းမတက်နိုင်လို့စာမတင်ရတဲ့ကလေးတွေကတော့တိုင်းပြည်ရဲ့လုံသားပြည်သူတွေပေါ့အလုံကျန်းနေလုံလို့ရတယ်လေလူတိုင်းသာပညာတက်ပြီးရုံးထိုင်နေအလုတ်ကျန်းနေလုံမဲ့သူပဲရှိတော့မှလေတိုင်းပြည်ကိုမြန်မြန်ပြန်တိဆောက်ရမှာဆိုတော့အလုတ်သမားအင်အားလည်းအများပြလိုရတယ်လူမျိုးစုပညာတက်တွေများနေအလုတ်သမားတွေကိုနိုင်ငံခြားကခေါ်နေအောင်ပဲအဲ့တော့မပြောချင်မဲ့ပြောရရင်ကြောင်းမထားကြပါနဲ့ကလေးတွေစာမတက်ဖက်နေပါစီစာတက်နေဟိုဖက်ဒီဖက်နဲ့အတွေးများပြီးပူလောင်နေဘာမှမတက်ဘာမှမဖက်တော့အတွေးရှင်းပြီးအေးချမ်းနေစာမတက်သူတွေပေါ်တာဟာဘယ်ဘက်ကအုတ်ချုပ်အုတ်ချုပ်အုတ်ချုပ်ရတာလဲလွယ်တယ်မဟုတ်လား